သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပို့မှုထူးကြတဲ့သတင်းစာမားတွေကိုရှားဖွေပ
ါ SPS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
သရရှင်များရှင်ဒီကနေ့မှာတော့လုပ်ငန်းခွင်နဲ့တင့်ရဲ့ဝန်ဆောင်ဆင်ရင်မှုအခွင့်အရေးများအကြောင်းကိုတင်ဆက်ပေးမှာဖြစ်ပါတယ်။တင့်ရဲ့အလုပ်ရှင်ကတင့်ကိုအတင်းအဓမ္မမိတ်ကလိန်ဖို့ပြောဆိုခွင့်ရှိတယ်လို့ထင်ပါသလား။ဩစတြေးလျနိုင်ငံမှာပြည်တော်စုလွှတ်တော်ကနေအလုပ်သမားရဲ့အခွင့်အရေးနဲ့ပတ်သက်ပြီးအချက်လက်တွေထပ်မံဖြည့်ဆွဲမှုတွေလုပ်ပြီးတဲ့နောက်ဒီနှစ်အတွင်းအလုပ်သမားအခွင့်အရေးနဲ့ပတ်သက်ပြီးအများကြီးပြောဆိုဆွေးနွေးကြတာတွေရှိပါတယ်။အဲဒီတော့မိမိအနေနဲ့အလုပ်သွားတဲ့အခါဘယ်လိုရုပ်သွင်းပြင်အနေထားရှိရမလဲဆိုတာကိုအလုပ်ရှင်ကပြောဆိုခွင့်ရှိမရှိကိုသင်အနေနဲ့သိထားပါသလားအလုပ်လုပ်တဲ့အခါမှာဘယ်အလုပ်မဆိုအနေနဲ့အများ dress code ဟူစာစီရင်တင်တဲ့သတ်မှတ်ချက်တွေရှိတတ်ကြပြီးတချို့က uniform ဝတ်ရတာတွေတချို့ကတော့အနည်းဆုံးဘယ်လိုအနေထားမျိုးဝတ်သင့်တယ်ဆိုပြီးအလုပ်ရှင်ဘက်ကမျှော်လင့်ထားတာမျိုးရှိပါတယ်တချို့နေရာကတော့ပုံမတင်းကျပ်တက်ပြီးမိကမဖြစ်မနေလင်းရမယ်ဒါမှမဟုတ်တက်တူးမထိုးရဘူးအမျိုးသမီးမဟုတ်တဲ့လူတွေနှကမဖောက်ရဘူးနှကကလွှဲရင်တခြားနေရာမှာဖြည့်စင်ဟိုးဖောက်ဒီဆွဲမလုပ်ရဘူးဆိုပြီးသတ်မှတ်ထားတာမျိုးရှိနိုင်ပါတယ်ဆစ်ဒနီနီးပညာတက္ကသိုလ်ကစီးပွားရေးနဲ့အလုပ်သမားဥပဒေရေးရာတွဲဘက်ပါမောက်ခဒေါက်တာကူစပေကာရာဘရတာရဲ့အဆိုအရအလုပ်ရှင်ဘက်ကနေသူတို့မျှော်လင့်ထားတဲ့ dress code ဝတ်သင့်ဝတ်ထိုက်တဲ့အဝတ်အစားအပြင်အစင်မျိုးကိုသတ်မှတ်ပိုင်ခွင့်ရှိတယ်လို့ပြောပါတယ်
။ Employers have a right to issue lawful and reasonable orders. That comes from England and comes from the common law and it's still there and that is basically the source of these policies. Basically the courts and the tribunals in Australia in the UK and even in other places
အလုပ်ရှင်ဘက်ကနေတင့်တင့်နဲ့ညွန်ကြားချက်ဥပဒေပေါင်းဝင်တဲ့ညွန်ကြားချက်မျိုးချမှတ်ခွင့်ရှိပါတယ်အဲ့ဒီလိုလှုပ်ဆောင်ချက်တွေကအင်္ဂလန်ကနေရောက်လာတာဖြစ်သလိုရှေးထုံတန်းဥပဒေကနေဆင်းသက်လာတာပါအခုအချိန်အထိရှိနေတော့ပါပဲအဲ့ဒါက policy ရဲ့အရင်းအမြစ်ဖြစ်ပါတယ်အခြေခံအဖြစ်တော့ Australia နဲ့ UK နိုင်ငံတမကတခြားနိုင်ငံကတရားရုံးနဲ့ခုံရုံးတွေမှာလည်းအဲ့ဒီလို dress code policy တွေရှိကြပါတယ်အဲ့ဒီ policy တွေထဲမှာအလုပ်သမားတွေရဲ့ဝတ်စားစီရင်မှုနဲ့ပြင်ဆင်မှုအနေအထားဘယ်လိုရှိသင့်လဲဆိုတာကိုသတ်မှတ်နိုင်ပြီးဥပမာ necktie ဝတ်ရမယ် uniform ဝတ်ရမယ်ဒါမှမဟုတ် professional ကြတယ်ဆိုတဲ့အမြင်ရဖို့ဘယ်လိုဝတ်စားစီရင်သင့်လဲဆိုပြီးသတ်မှတ်နိုင်ပါတယ်ဒါအပြင်အလုပ်ရှင်ဘက်ကနေအလုပ်သမားတွေကိုအကာအကွယ်ပေးနိုင်တဲ့အရာတွေကိုဝတ်ဆင်စေတာမျိုးလုပ်နိုင်ပါတယ်ဥပမာညဖနက်စည်းခွင့်မရှိဘဲဘောဖနက်တွေဝတ်ခိုင်းတာမျိုးအုတ်ထုတ်အမာကိုဆောင်းခိုင်းတာမျိုးလက်အိတ်ဆူရမယ်လို့သတ်မှတ်တာမျိုးလုပ်ပိုင်ခွင့်ရှိပါတယ်။ဒေါက်တာကာရာဘက်တာရဲ့အဆိုအရခွဲခြားမှုဆိုင်ရာဥပဒေကိုမထိခိုက်သေး၍အလုပ်ရှင်ဘက်ကသတ်မှတ်ခွင့်ရှိတယ်လို့ပြောပါတယ်
။ Anything that doesn't trigger anti-discrimination laws, you've really got to be careful not to be gender specific. You've probably seen the UK case whereI think it was a receptionist and she was told to go home for not wearing heels, which is absolutely, you know, just crazy. And any reasonable, informed individual would think that's nuts.
အကျိုးကောင်တာမှာအလုပ်လုပ်တဲ့အမျိုးသမီးဟာဒေါက်ဖနာမစီလို့အိမ်ပြန်လိုက်ရတယ်ဆိုတာမျိုးကြတော့အတိတ်ပဲမရှိပါဘူးအနေငယ်လေးလာမှုလုပ်တဲ့လူတိုင်းကအဲ့ဒီလိုသတ်မှတ်ချက်ကယူသွတ်တဲ့လို့ရလို့ပြောဆိုကြမှာပါအကြောင်းရင်းကတော့အဲ့ဒီလိုလှုပ်ဆောင်ချက်ဟာကြားမှခွဲခြားရာရောက်တဲ့အတွက်အလုပ်ရှင်အတွက်ပြဿနာဖြစ်လာနိုင်တဲ့သတ်မှတ်ချက်မျိုးဖြစ်တယ်လို့ပြောပါတယ်အဲ့ဒီတော့အလုပ်ရှင်ဘက်ကနေမိတ်ကပ်တွေလိမ့်ဖို့ပြောဆိုပိုင်ခွင့်ရှိပါသလားအဲ့ဒီမေခွန်းကိုဖြည့်ဆွရမယ်ဆိုရင်ဥပဒေရေးရာမေခွန်းအများအပြားလိုပဲသူကလည်းရှုပ်ထွေးပြီးတော့အဖြူအမဲတက်တဲ့ကကွဲအဖြေပေးလို့မရတဲ့မေခွန်းမျိုးဖြစ်ပါတယ်။ဒေါက်တာကာရာဘက်တာကတော့အဲ့ဒီအချက်ကိုသတ်မှတ်ခြင်းနဲ့အလုပ်ရှင်တွေအနေနဲ့ဂရုတစိုက်လုံးမရမယ်လို့ပြောပါတယ်။အလုပ်ရှင်တွေကတေချာဂရုတစိုက်လုံးဆောင်ရပါမယ်။အ အကယ်၍အမျိုးသမီးအလုပ်သမားတွေကိုပဲမိကလိန်ရမယ်လို့တတ်မှတ်ရင်ပြဿနာရှိလာနိုင်တယ်။ဒါပေမဲ့လုပ်ကံရတဲ့အလုပ်အကိုင်းအနေအထားနဲ့လုပ်ငန်းပေါ်မူတည်ပြီးတတ်မှတ်နိုင်ပါတယ်။ဥပမာမိကရောင်းတဲ့ဆိုင်မှာအလုပ်လုပ်ရင်တော့အဲ့ဒီတတ်မှတ်ချက်မျိုးကိုတတ်မှတ်နိုင်တယ်လို့ပြောသွားခဲ့ပါတယ်။တချို့လုပ်ငန်းတွေမှာတော့အမျိုးသမီးနဲ့အမျိုးသားတွေအတွက်သတ်မှတ်ထားတာမျိုးရှိပါတယ်။ဥပမာအမျိုးသမီးတွေမိကလိန်ရပြီးအမျိုးသားတွေကလက်စီး neck tie ဝေးရမယ်ဆိုတာမျိုးဖြစ်ပါတယ်။အမျိုးသမီးသို့မဟုတ်အမျိုးသားကိုပဲတီးတန့်အပိုလှုပ်ခိုင်းတာမျိုးမရှိသမျှကာလပတ်လုံးအဲ့ဒီလိုမျိုးသတ်မှတ်ချက်ကတရားဝင်တယ်လို့ဒေါက်တာခါရာဘီတာကပြောပါတယ်။
They have to be very careful there. So if they're directing that at females only, that could be problematic. There might beCertain roles in a service type industry where maybe you're selling makeup.
တရားရုံးနဲ့ခုံရုံးလို့ပြောလို့ရှိတာကတော့အတိုင်းအတာတစ်ခုအထိသတ်မှတ်ညွှန်ကြားချက်တွေထားရှိနိုင်ပါတယ်။ဒါပေမဲ့အဲ့ဒီလိုသတ်မှတ်ချက်တွေကပြဿနာအကြီးကြီးဖြစ်လာနိုင်ပါတယ်။ထပ်လောင်းပြောရမယ်ဆိုရင်ကြားမတူဦးကိုသာတီးတန့်လှုပ်ဆောင်စေတာမျိုးဖြစ်ပြီးကြားမတန်းတူစွာမလှုပ်ထားရင်တော့ပြဿနာဖြစ်လာနိုင်တယ်လို့ပြောပါတယ်။ဒေါက်တာခါရာဘီတာကအလုပ်ရှင်ရဲ့ policy မှာရေးထားတဲ့အတိုင်းမလုပ်လို့အလုပ်ထုတ်လို့မရပဲမျက်တာမှုရှိမရှိဆိုတာမျိုးကိုတိုင်တန်းနေတဲ့နေရာရှိတယ်လို့လည်းပြောပါတယ
် So the courts and the tribunals tend to say by definition you are allowed to do that to a point okay but where they can get into serious trouble is again if they're imposing a gender specific requirement and then they're not treating the other
ကိုမအကြောင်းပြချက်ရှိတာနဲ့လူတယောက်ကိုအလုပ်ကနေထုတ်ပြလို့ရတာမျိုးမဟုတ်ပါဘူးအလုပ်ရှင်အလုပ်သမားအခွင့်အရေးတွေကိုစောင့်ကြည့်ပြီးဆုံးဖြတ်ပေးတဲ့ Fair Work Commission ဆိုတာရှိပါတယ်သူတို့ကမတရားသဖြင့်အလုပ်ထုတ်ခံရမှုတွေကိုကင်တွယ်တာဖြစ်ပြီးအလုပ်သမားတွေဘက်ကနေမတရားတဲ့နည်းနဲ့ယုတ်တိမရှိတဲ့နည်းနဲ့အလုပ်ထုတ်ခံရတာမျိုးမဖြစ်ရအောင်ဥပဒေအတိုင်းဆောင်ရွက်ပေးတဲ့အဖွဲ့ဖြစ်ပါတယ်အလုပ်ရှင်ဘက်ကတင့်တော်တဲ့ policy ရှိရလားသင်ကိုမတရားသဖြင့်အလုပ်ထုတ်တာမျိုးလားဆိုတာကိုဆုံးဖြတ်ပေးတာဖြစ်တယ်လို့ပြောပါရယ်
။ If the policy hasn't been communicated to all the employees, that's one thing that could get them in trouble. If it's not applied consistently, that's another thing. If it's introduced retrospectively, also the policy needs to be proportionate to the actual behavior. If the policy is not actually relevant to the job is another factor. So okay, you're saying that I need to cover my
tattoos. အလုပ်ရှင်တွေက through your policy ကိုလုပ်သမားတွေအားလုံးသိနာလဲအောင်လှုပ်ဆောင်ထားခြင်းမရှိရင်အလုပ်ရှင်တွေအတွက်ပြဿနာဖြစ်လာနိုင်ပါတယ်။ဒါမှမဟုတ်အဲ့ဒီ policy ကိုလိုသလိုသာထုတ်သုံးတာမျိုးလုပ်ရင်ဒါမှမဟုတ်နောက်ကျမှ policy ကိုချမှတ်တာမျိုးဖြစ်ရင်လည်းအလုပ်ရှင်အတွက်ပြဿနာဖြစ်ပါတယ်။ဒါအပြင်သူတို့ချမှတ်တဲ့ policy ဟာလည်းတကယ်လည်းတွေးကြတာမျိုးဖြစ်တင်ပါတယ်ဥပမာသင်ရဲ့ tattoo ကိုဖုံးအုပ်ထားရမယ်လို့သတ်မှတ်လိုက်ပေမယ်အကယ်၍ကိုကလူတွေနဲ့ထိတွေ့ဆက်ဆံရတဲ့နေရာမှာအလုပ်လုပ်စရာမလိုတဲ့လူဆိုရင်တော့အဲ့ဒီလိုသတ်မှတ်ချက်တွေကလက်တွေ့မကြတာမျိုးဖြစ်ပါတယ်အလုပ်သမားအများစုအတွေ့တော့အလုပ်ရှင်ကသတ်မှတ်တဲ့ policy ကိုစိန်ခေါ်မှုလုပ်ဖို့ခက်ခဲလေးရှိပြီးလက်တွေ့မကြတာတွေကိုစိန်ခေါ်ဖို့တောင်ခက်ခဲတတ်တယ်လို့ပြောပါတယ်
Not all employees, but most employees, by definition, are really kind of powerless. Let's say if you're a casual, for example, and you don't have representation through, you know, these days a union, you're concerned that if you do push back, that you might lose, you know, you might win the battle, but you'll lose the war. You might lose your next shift, that kind of thing. But more formally, if they actually terminate you, then there's good news for employees, and it becomes a lot harder for employers.
ဥပမာကိုက casual အလုပ်လုပ်ရသူဆိုရင်သူတို့ကိုကူစားပြုပေးမယ်လူအလုပ်သမားတမက်ကတွေမရှိပါဘူးတမက်ကကကူညီလို့ဒီကိစ္စမှာမိမိအနေနဲ့အမှုနိုင်ပေမဲ့တစ်ဖက်မှာလည်းအလုပ်ချိန်လျှော့ပြီးပေးလိုက်တာမျိုးတွေဖြစ်နိုင်ပါတယ်ဒါပေမဲ့အလုပ်ထုတ်ခံရတယ်ဆိုရင်တော့အလုပ်သမားတွေအတွက်တည်င်းကောင်းပါပဲအကြောင်းရင်းကတော့အဲ့ဒီလိုလှုပ်ဆောင်ချက်ကအလုပ်ရှင်အတွက်အခက်အခဲတွေဖြစ်လာစေနိုင်တဲ့အတွက်ဖြစ်တယ်လို့ပြောပါတယ်ဒေါက်တာခါရာဘီတာရဲ့အဆိုအရအလုပ်ထောက်ခံရပြီးအချိန်မီအတွင်းတိုင်တန်းမှုလုပ်ရင်တော့ဖြည့်ရှင်းရတာပိုလွယ်ကူတတ်တယ်လို့ပြောပါတယ်
။ If you're willing to go down that track and you do it in time, so there's a time limit, I think it's 21 days at the moment. The unfair dismissal route is fairly accessible, certainly more accessible than say, you know, going to a normal court, so it's a tribunal. But then you've got again the political side to it.
အလုပ်ထောက်ခံရတာနဲ့ပတ်သက်ပြီးတိုင်တန်းမှုလုပ်မယ်လို့ဆုံးဖြတ်ပြီးအချိန်မီအတွင်းလုပ်ရင်လောလောဆယ်21ရက်အတွင်းသတ်မှတ်ထားတဲ့အတိုင်းလုပ်ရင်တော့မ မတရားသဖြင့်အလုပ်ထုတ်ခံရတဲ့ဆိုတဲ့ကိစ္စကိုဖြေရှင်းဖို့လမ်းကြောင်းကပိုလွယ်ကူပြီးတရားရုံးသွားတာတွေခုံရုံးသွားတာတွေထက်ပိုလွယ်ကူနိုင်တာဖြစ်ပါတယ်။ဒါပေမဲ့အဲဒီလိုလှုပ်ဆောင်ရမှာလဲနိုင်ငံရေးကစားတာမျိုးတွေကြုံရနိုင်ပါတယ်။အဲ့ဒီတော့ဒီလိုအဖြစ်ခံနိုင်မလား။မှတ်တမ်းတင်ခံရချင်းလား။ဒါမှမဟုတ်ဒီကဏ္ဍမှာတင်ကဘယ်လိုလူမျိုးဆိုတာကိုအသိခံရချင်းလားဆိုတာမျိုးကိုထည့်သွင်းစဉ်းစားဖို့လဲပြောသွားခဲ့ပါတယ
်။ One thing thatwill work in employers' favour is where they can point to a health and safety obligation on their part to justify a policy. So we had a butcher who wanted to wear a nose ring and the employer argued that no, for health and safety reasons, you cannot do that.
So it's almost like workplace health and safety you can't have policies. So it's almost like workplace health and safety you can't have policies. So it's almost like workplace health အဲ့ဒီတော့တတ်တယုံကအလုပ်သမားတူကနှာခေါင်းမှာကွင်းထိုးတက်ချင်ရင်အလုပ်ရှင်ဘက်ကနေလုပ်ငန်းခွင်ဘေးကင်းလုံခြုံရေးအတွက်မလုပ်ရဘူးဆိုပြီးတားမြစ်နိုင်ပါတယ်။အဲ့ဒီတော့လုပ်ငန်းခွင်ဘေးကင်းလုံခြုံရေးကတခြားအရေးထက်အသာရသွားတာမျိုးဖြစ်စေနိုင်တယ်လို့ဒေါက်တာကာရာဘက်တာကပြောသွားတဲ့အကြောင်းရေးထားတဲ့ရာနီယာယာလုပ်ပြဆောင်းပါးကိုတင်ဆက်လိုက်ပါတယ်ရှင်။ကျမကမူလှိုင်းသိမ့်ပါ
SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10နာရီမှနှာစင်နိုင်ပါတယ်။နှာစင်နိုင်တဲ့နည်းလမ်းအများကြီးရှိပါတယ်။ Radio, Digital TV, Online, ဒါမှမဟုတ် SBS Radio App ကနေတစင်နှာစင်နိုင်ပါတယ်။ SBS မြန်မာပိုင်းအစီအစဉ်ဖြစ်ပါတယ်ရှင်။
SPS မြန်မာပိုင်းကို Facebook ပေါ်မှာ like ရှာပြီး like မျှဝေမှတ်ချက်ပေးပါ